ဟုတ်ကဲ့နိုင်ငံတကာအစိုးရဆိုင်ရာဥပဒေပညာရှင်ကြီးဗော့ထရာကဗိုလ်ဒူးနေ့ကဒီ IIMM အဖွဲ့နဲ့စတွေ့ခဲ့ပြီးမနေ့မှာထပ်တွေ့ဆွေးနွေးခဲ့တာရဲ့အရေးပါပုံကို
The details of the discussions are confidential still for now.
ဆွေးနွေးခဲ့တဲ့အသေးစိတ်ကတော့အခုချိန်ထိလျှို့ဝှက်ထားရပါသေးတယ်။ဒါပေမဲ့တစ်ခုလုံးခြုံကျင်ရင်တော့ဆွေးနွေးပွဲကတကယ့်ကိုအပြည့်သဘောဆောင်ပြီးအထူးကောင်းမွန်ပါတယ်။ကျွန်တော်ကစားပြုခဲ့တဲ့မြန်မာရသားအစိုးရကစားပြုအဖွဲ့ CRPH နဲ့ IIMM အကြားမှာပေါ့။အဓိကကတော့ CRPH လက်ခံရရှိတာတဲ့အထောက်အထားတွေအားလုံးကိုဘလို့နီးတွေနဲ့လူအခွင့်ရေးကာကွယ်ပေးဖို့တင့်တော်တဲ့အနာပိုင်းအဖွဲ့ဖြစ်တဲ့ဒီကုလသမဂ္ဂကုစားပြုအဖွဲ့ကိုထွဲအပ်ပေးနိုင်မလဲဆိုတာကိုဆွေးနွေးခဲ့တာပါဒီနေရာမှာအရေးပါတာကအခုကိစ္စကိုမြန်မာဘက်ကဥဆောင်ညွှန်ကြားပေးခဲ့တာကမြန်မာနိုင်ငံရဲ့လက်ရှိကုလသမဂ္ဂဆိုင်ရာတန်အမတ်ကြီးဆိုတာကျွန်တော်ထည့်ပြောပါရစေ
ဒါအပြင်နောက်ထူးခြားခဲ့တဲ့အထောက်အထားဆိုင်ရာအကောင်မှုကိုလည်းဥပဒေကျိုးဆောင်ဗော့ထရာက
What was significant was that
အဓိကထူးခြားချက်ကတော့ကျွန်တော်တို့ဘက်မှအမှုအထောက်အထားပေါင်း 23,000 ခွဲအထိတည်တံ့ဆက်သွယ်ရရှိထားတာဆိုတော့ဒီအရေးအတွက်က WIWM အခုထိလက်ခံရရှိထားတဲ့အရေးအတွက်တဲ့အများကြီးကိုများနေပါတယ်။ဒီထောက်ထားတွေကအရသားတွေအပေါ်အတိအကျပြန့်မှန်ထားပြီးကြေကြေပြန့်ပြန့်နဲ့စနစ်တကျစီစဉ်တိုက်ခတ်နေတာကိုတည်တည်တတ်တာပြနေတာပါ။ဒီထောက်ထားတွေကအကြီးအကျယ်ကိုအားကောင်းပါတယ်။တကယ်ကိုမပြောပြနိုင်လောက်အောင်ရဲရဲစက်စက်ကြောက်စရာကောင်းလွန်တာမျိုးတွေပါ။ဗီဒီယိုပုံရိပ်တွေဓာတ်ပုံတွေစာရေးထွက်ဆိုထားတာတွေ WIWM ဘက်ကလည်းဒါတွေကိုလက်ခံဖို့အရန်ကိုစိတ်အားထက်သန်နေခဲ့ပါတယ
်ရှေ့နေကြီးဗော်ထရာကဆက်ပြီး WIWM အဖွဲ့အကြီးကနီကိုလတ်စ်ခုံကျွန်တို့ဘက်ကတုံ့ပြန်ခဲ့မှုအပေါ်မှာလဲ
Mr. Kumjian and his staff they were very eager to cooperate
Mr. Kumjian နဲ့သူ့အဖွဲ့ဟာတကယ်ကိုပူးပေါင်းဆောင်ရွက်ဖို့စိတ်အားတက်ကြွနေခဲ့ပါတယ်တကယ်ကိုအားပါတရဆွေးနွေးကြတာပါသူတို့ကလုပ်ငန်းမှာတကယ်ကျွမ်းကျင်သူတွေပါ။နောက်အရေးပါတဲ့အချက်က WIWM အနေနဲ့တာဝန်ယူထားရတဲ့ကျူးလွန်မှုအမျိုးအစားကနိုင်ငံတကာရာဇဝတ်မှုတွေ၊ဆေးရဇဝတ်မှုတွေနဲ့နိုင်ငံတကာလူသားချင်းဆိုင်ရာအမှုမျိုးတွေသာဖြစ်တာမို့အခု CRPH ကရရှိထားတဲ့အထောက်အထားတွေကိုလက်ခံဖို့စိတ်အားထက်သန်နေတာကိုကြည့်ရင်သူတို့အနေနဲ့လည်းမြန်မာစစ်တပ်ဟာအဲ့လိုနိုင်ငံတကာဥပဒေတွေကိုချိုးဖောက်ထားနိုင်တယ်လို့သုံးသပ်ထားဖို့ရပါတယ်။ဒါမှမဟုတ်ရင်ကျွန်တော်တို့မြန်မာအရသားအစိုးရကိုစားပြုအဖွဲ့နဲ့သူတို့တွေ့မှာမဟုတ်ပါဘူးဒီအချက်ကတကယ်ကိုအလွန်အရေးကြီးပါတယ
်ဒီနေရာမှာရှေ့ဆက်ဖြစ်လာနိုင်တာအတွက်လည်းဥပဒေအကျိုးဆောင်ဗော့ထရာက
We anticipate having more meetings even next week
ကျွန်တော်တို့ထပ်တွေ့ကြဖို့အထူးသဖြင့်ရှေ့တစ်ပတ်တည်းမှာထပ်တွေ့ဖို့ညွှန်လင်းထားပါတယ်ဒီအထောက်အထားမိတ္တူတွေလွှဲပေးဖို့ပါအဲ့ဒီနောက်မှာတော့ WIWM အနေနဲ့သူ့ကိုပေးထားတဲ့တာဝန်ဖြစ်တဲ့ဒီအထောက်အထားတွေပေါ်စစ်စစ်သုံးသပ်မယ်ဒီရအုပ်စုတွေခွဲမယ်ပြီးတော့အနာဂတ်မှာဥပဒေကြောင်းအရလိုတဲ့နေရာတွေမှာအသုံးပြုနိုင်ဖို့အစဉ်နဲ့တင်းစီထားဖို့ပါအခုလိုရှေ့ဆက်ဖြစ်လာနိုင်တဲ့အထက်မှာနိုင်ငံတကာခုံရုံးတွေအပြင်ပြည်တွင်းတရားရုံးတွေလည်းပါဝင်ပါတယ
်ဒါအပြင်နောက်ပိုင်းမှာဖြစ်လာမယ့်ဒီတရားဆွဲနိုင်ဖို့အစဉ်မရောက်ခင်လက်ရှိကာလမှာမြန်မာအစိုးရရှေ့ဆက်သွားမယ့်အပေါ်သက်ရောက်နိုင်ဖို့ကိုလည်းရှေ့နေကြီးဗော့ထရာက
Administrative Council which is just the military high command is
စစ်တပ်ထိပ်ပိုင်းအမေဘေးအဖွဲ့ဖြစ်တဲ့ဒီအုပ်ချုပ်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့သူတို့ဟာပြည်ထောင်စုသမ္မတမြန်မာနိုင်ငံရဲ့တရားဝင်အစိုးရဖြစ်လာပါပြီလို့နိုင်ငံတကာဥပဒေတွေကိုလိုသလိုကိုးကားပြီးတခြားနိုင်ငံတွေကိုပြောလာနေပါတယ်ဒီနေရာမှာဘယ်လိုအစိုးရပဲဖြစ်ဖြစ်သူပြောသလိုသွားထောက်ခံလိုက်မိရင်အခုအထောက်အထားတွေမှာပါတဲ့အရသားတွေပေါ်စနစ်တကျနဲ့ရဲရဲစက်စက်ကျူးလွန်တာတွေကိုသဘောတူထောက်ခံကူညီပေးသလိုဖြစ်ပြီးတကယ်ကိုဒုက္ခကြုံလာရမှာကိုစိုးရင်ရပါတယ
်။ဒါအပြင်ဥပဒေပညာရှင်ကြီးဗော့ထရာကနောက်ရှေ့ဆက်လုပ်ဖို့ပြင်ထားမှုအပေါ်မှာလဲ
မြန်မာ through the CRPH
မြန်မာရသားအစိုးရအနေနဲ့ CRPH ကနေတဆင့်ကျွန်တော်တို့ဥပဒေအကျိုးဆောင်အဖွဲ့ကိုဖေဖော်ဝါရီတရက်နောက်ပိုင်းအရသားတွေပေါ်ကျူးလွန်မှုတွေမှာနိုင်ငံတကာဥပဒေကြောင်းနဲ့ပတ်သက်တာတွေအကြံပေးဖို့ကိုစားပြုပေးဖို့မှားရတာပါ။ဒါတွေကိုစတင်လှုပ်ဆောင်နေပါတယ်CRPH အနေနဲ့အခုလိုကုလသမဂ္ဂအဖွဲ့နောက်ပြီးတော့ကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့အခြားအေဂျင်စီတွေအပါအဝင်အခြားအစိုးရတစ်ဖွဲ့ချင်းနောက်အဖွဲ့အစည်းတွေတစ်ခုချင်းစီနဲ့အစုလိုက်တွေပါပါတယ်ပြီးတော့အခုပါတဲ့ပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံသွားတဲ့နေရာမှာနိုင်ငံတကာကိစ္စရပ်တွေနဲ့ပတ်သက်ပြီးစနစ်တကျဆုံးဖြတ်နိုင်ဖို့အကြံပြုကူညီသွားရေးဖြစ်ပါတယ
်တကယ်တော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကမြမရေးစိုးရင်ဖိအားပေးနေတဲ့ကြားကမြန်မာစစ်တပ်ဘက်ကတော့ဆန္ဒပြသူတွေပေါ်ပ ဖြစ်ခန့်နှိမ်နှင်းမှုတွေဇက်တိုက်တိုးလှုပ်လာနေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ။